သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မှုထူးကြတဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
တော်ရရှိမြတ်မြနှစ်30အတွင်းမှာအသက်65နှစ်အထက်ဩစတြေးလျများဟာကျွန်ုပ်တို့ရဲ့လူဦးရေရဲ့လေးပုံတစ်ပုံခန့်ဖြစ်လာမယ်လို့ခန့်မှန်းထားပါတယ်။ဒါပေမဲ့သက်ကြီးရွယ်ရေပေါ်မှာခွဲခြားဆက်ဆံမှုအပေါ် SBS series ကနေလှုပ်ဆောင်ထားတဲ့အမျိုးသားစစ်တမ်းအသစ်တစ်ခုအရအသက်အရွယ်အလိုက်ခွဲခြားဆက်ဆံမှုဟာ Australian လူအဖွဲ့အစည်းမှာပိုများလာတာကိုတွေ့ရှိခဲ့ပါတယ်။အသက်အရွယ်ကြီးရင်မှုများကိုညွန်ပြသောဖြေဆိုချက်ထက်ဝက်ကျော်နှင့်အတူတွေ့ရှိရတာဖြစ်ပါတယ်။ Marine Ray အတွက်အသက်အရွယ်လိုက်ခွဲခြားဆက်ဆံမှုဖြစ်ရများဟာအချိန်နဲ့အမျှပိုများလာတာကိုတွေ့ကြုံနေရတယ်လို့ဆိုပါတယ်။သူမဟာအသက်40ကျော်မှာပထမဆုံးကြုံမှုတာကသူမနိုင်ငံရခြားမှာအလုပ်လုပ်ပြီးနောက်ဩစတြေးလျကိုပြန်ရောက်လာတဲ့အခါမှာအလောက်ကံရရှိဖို့ရုန်းကန်ခဲ့ရတယ်လို့ဆိုပါတယ်
။ I found it profoundly shocking that Australia had become a country that was so superficial that people were assessed on the basis of whether they had wrinkles.
ကျွန်မအလွန်ထိတ်လန့်စရာကောင်းတာကိုတွေးခဲ့တာကဩစတြေးလျတွေကအရင်အပေါ်ရဆက်ဆံတာကြောင့်သူတို့တွေအကဲဖြတ်တဲ့အဓိကကမျက်နှာပေါ်မှာ wrinkles တွေရှိမရှိအပေါ်မှာအခြေခံမိအကဲဖြတ်တာပါ။အဲ့ဒီလူမှရှိတဲ့အလုပ်အတွေ့အကြုံတွေကအရေးမပါပါဘူးသူတို့ကရုပ်ရည်ကအဓိကဖြစ်နေပါတယ်ယခုသူမအသက်80တွင်သူမဟာချမ်းမာရေးနဲ့ဘန္တာရေးနယ်ပယ်၌သူမဒီခက်ခဲအတားအဆီးအများဆုံးကိုရင်ဆိုင်ခဲ့ရတယ်လို့ဆိုပါတယ
် I feel that I'm not heard so my experience with for example the medicos was that they didn't ask me I wasn't included in my own
ကျွန်မပြောတာကိုသူတို့နားမထောင်ကြဘူးလို့ခံစားရပါတယ်ဒါကြောင့်ဆေးပညာရှင်တွေနဲ့တွေ့တဲ့အခါမှာကျွန်မရဲ့အတွေ့အကြုံတွေကိုသူတို့ကကျွန်မကိုဘာမှမမေးခဲ့ကြလို့ပါကျွန်မရဲ့ကျန်းမာရေးနဲ့ပတ်သက်တဲ့အစီအစဉ်မှာကျွန်မမပါခဲ့ပါဘူးကျွန်မရဲ့အတွေ့အကြုံတွေကအကျုံးမဝင်ပါဘူးမကြသေးမီကအမျိုးသားစစ်တမ်းတစ်ခုအရလူကြီးထက်ဝက်ကျော်သည်အသက်အရွယ်လိုက်ခွဲခြားဆက်ဆံမှုကိုဩစတြေးလျနိုင်ငံမှာရှိနေတယ်လို့ခံယူကြပါတယ်။82ရာခိုင်နှုန်းသည်အသက်ကြီးသူများမကြာခဏအထီးကျန်တယ်လို့ခံစားရတယ်လို့ဆိုပါတယ်။စားစစ်မှုထဲက42ရာခိုင်နှုန်းသောလူငယ်တွေကသူတို့ရဲ့အသက်အရွယ်ကြောင့်သက်ရွယ်ကြီးသူများနဲ့ပတ်သက်လာရင်သူတို့ယူဆချက်တွေပေါ်မှာအခြေခံမိဆုံးဖြတ်ကြတယ်လို့ဆိုပါတယ်ဒီတွေ့ရှိချက်တွေကလက်တွေ့ Zero Psychologist Nancy Pachana ကပြန်လည်သုံးသပ်ခဲ့တာဖြစ်ပါတယ
် But it's small acts that render older adults invisible or make assumptions so assuming that the older person doesn't know about technology assuming that they may not be thinking clearly and it's these tiny little acts that over time can really diminish a person
ဒါကလူကြီးတွေကိုသူတို့မမြင်ကြတာသို့မဟုတ်သူတို့ရဲ့ထင်မှတ်မှုအရာအသက်ကြီးသူများသည်နည်းပညာအသစ်များအကြောင်းမသိဘူးလို့ယူဆတာသူတို့ကရှင်းရှင်းလင်းလင်းစဉ်းစားလို့မရဘူးလို့ယူဆကြတာနဲ့ဒီလိုသေးငယ်တဲ့လောက်ရတွေကအချိန်ကြာလာတာနဲ့လူတူဟာမိမိကိုယ်ကိုထိရောက်မှုရှိတယ်ဆိုတဲ့ခံစားချက်ကိုမှေးမိန်သွားစေပါတယ်ဒါပေမဲ့ Noni Hazelhurst လို့လူမျိုးတချို့ကတော့အသက်အရွယ်ဟာကနန်းသက်သက်သားဖြစ်ကြောင်းသက်သေပြဖို့အတွက်စိတ်ပိုင်းဖြတ်ထားပါတယ
် There are just as many different kinds of old people as there are different kinds of young people you can't generalize and the judgment that we apply to ourselves in society now is so damagingbecause we're not actually getting to that
လူကြီးများလို့ကွဲပြားခြားနားတဲ့အမျိုးသားများစွာရှိသလိုလူငယ်တွေမှာလည်းအဲ့ဒါမျိုးပုံစံအမျိုးမျိုးရှိပါတယ်။သင်ချုံငုံ၍ကောက်ချက်ချလို့မရပါဘူး။ယခုကျွန်ုပ်တို့လူအဖွဲ့အစည်းမှာကျွန်ုပ်တို့ကျင့်သုံးနေတဲ့အချက်လက်တွေကအလွန်ထိခိုက်စေပါတယ်။ဘာကြောင့်လဲဆိုတော့ကျွန်ုပ်တို့ကအဲ့ဒီလူသားအဆင့်ကိုမရောက်သေးလို့ပါ။ အကဲဖြတ်တာကအပြင်ပန်းကိုချိအမြဲလိုအကဲဖြတ်နေကြပါတယ်တိုင်ဝမ်မှရွှေ့ပြောင်းလာသူရှိုးဒီဆန်ယန်သည်အသက်အရွယ်ကိုပုံတိကားချက်ချတာကိုစိန်ခေါ်ရန်ပိုင်းဖြတ်ထားပါတယ
် Ancient elderly often rely on their children to care for them because of that it is also the culture that older people stay with their childrenI don't want to depend on my children.
အရှာကသက်ကြီးရွယ်ဦးများသည်မကြာခဏသူတို့ကိုစောင့်ရှောက်ဖို့သူတို့ရဲ့ကလေးများကိုမိခိုကြပါတယ်။အဲဒါကြောင့်သက်ကြီးရွယ်ဦးများသည်၎င်းတို့ရဲ့ကလေးများနဲ့အတူနေတတ်တာကအရှာရဲ့ယဉ်ကျေးမှုတစ်ခုဖြစ်ပါတယ်။ကလေးတွေကိုကျွန်ုပ်မမိခိုခြင်းပါဘူး။ကို့ပါကိုဂယုစိုက်ခြင်းပါတယ်။ဆန်နီချန်ဟာဆစ်ဒနီမြို့ပါရမက်ဒစ်မစ်ရှင်မှာလှူအားပေးခြင်းကသူ့ကိုအဆက်အသွယ်မပြတ်အောင်ကိုကြီးပေးခဲ့တယ်လို့ဆိုပါတယ
် Every day I keep learning and every day we got new things so I have to keep
ကျွန်တော်နေတိုင်းလေ့လာနေရပါတယ်နေတိုင်းအသက်အစမ်းတွေကိုကောက်ကံပြီးကျွန်တော်ရဲ့စိတ်ကိုအမြဲတမ်း up to date လုပ်ထားပါတယ်လွတ်လပ်မှုလူမှုဆက်ဆံရေးနဲ့အပြန်အလှန်လေးစားမှုတို့ကိုအလေးဖော်ပြခြင်းသည် Australian သက်ကြီးဝယ်ဦးများစွာအတွက်ဥစားပေးတဲ့ကိစ္စတစ်ခုဖြစ်ပါတယ်။သောရရှိမြခင် SPS သတင်းဌာနက Jennifer Sherer ရဲ့ဆောင်းပါးကိုဘာသာပြန်တင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
။ SPS မြန်မာပိုင်းကိုအင်္ဂါနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်ပါတယ်။နားဆင်နိုင်တဲ့နည်းလမ်းအများကြီးရှိပါတယ်။ Radio Digital TV Online ဒါမှမဟုတ် SBS Radio App ကနေတဆင့်နားဆင်နိုင်ပါတယ်။ SBS မြန်မာပိုင်းအစီအစဉ်ဖြစ်ပါတယ်ရှင
့် SBS မြန်မာပိုင်းကို Facebook ပေါ်မှာ Like ရှာပြီး Like မျှဝေမှတ်ချက်ပေးပါ